This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ10ရက်နေ့ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့တောင်ပြည်ကောင်စီတောင်လန်းကောင်ဆယ် TLC ဖွဲ့စည်းခြင်းအားပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးထောက်ခံကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပြည်နယ်နိုင်ငံရေးထိပ်သီးဆွေးနွေးပွဲကြီးမှာတောင်ပြည်နယ်တော်လှန်ရေးကာလအစိုးရအစီအမံအားတင်းကြီးတညွတ်ထဲအတည်ပြုနိုင်ခဲ့ပြီးထို့တော်လှန်ရေးကာလအစိုးရအစီအမံအားဦးဆောင်အကောင့်ထဲပုံမဲ့တောင်ပြည်ကောင်စီတောင်လန်းကောင်ဆယ် TLC ကိုပါအောင်မြင်စွာဖွဲ့စည်းနိုင်ခဲ့ခြင်းဟာတောင်ပြည်နယ်အတွက်အလွန်အရေးပါတဲ့နိုင်ငံရေးအရေးတစ်ခုအဖြစ်ရှုမြင်ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသဘောထားထုတ်ပြန်ကြမှာဖော်ပြထားပါတယ်။တောင်ပြည်ကောင်စီတောင်လန်းကောင်ဆယ် TNC ဟာတောင်ပြည်နယ်ရဲ့တော်လှန်ရေးကာလအစီအမံအားအောင်မြင်စွာအကောင့်ထည့်ဖို့ဆောင်ရွက်နိုင်ပြီးတောင်လူထုမှမျှော်လင့်တောင်းတနေတဲ့နိုင်ငံရေးစစ်ရေးရည်မှန်းချက်များပေါင်းမြောက်အောင်မြင်စေရန်ဦးဆောင်လမ်းပြနိုင်မယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအကျွမ်းမဲ့ယုံကြည်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တောင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မဟာမိတ်အင်အားစုများရဲ့10 20ခုစစ်စင်ရေးအတွင်တင်းယူရရှိထားတဲ့နေမြေဒေသများမှာတောင်ပြည်ကောင်စီမှဦးဆောင်ပြီးပြည်သူ့အစိုးရတည်းရဲ့ဖွဲ့စည်းမဲ့အစီအစဉ်နဲ့ Federal ပြည်ထောင်စုဗိုလ်ထွန်းရေးအတွက်တော်လိုင်းအင်အားစုများနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမယ်တောင်ပြည်ကောင်စီရဲ့ထုတ်ပြန်ကြေညာချက်အားထောက်ခံကြိုဆိုပြီးပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအနေနဲ့လည်းလက်တွဲဆောင်ရွက်သွားရန်အသင့်ရှိပါကြောင်းသဘောထားထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဖားကံမြို့နယ်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်များတိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းမှာဇွန်လ9ရက်နေ့မနက်ပိုင်းကစစ်ကောင်စီနဲ့ KIA KPDF ပူးပေါင်းတပ်များတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေထံမှသိရပါတယ်။လုံခင်းကျေးရွာအုပ်စုမှနေရာအချို့မစုံရမ်းနဲ့စကားကျေးရွာ၊ကတေးမှော်လုတ်ကွက်နေရာများမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြတယ်လို့သိရပါတယ်။မေလ29ရက်နေ့မှာဖားကံဒေသကိုရောက်ရှိလာတဲ့စစ်ကောင်စီစစ်ကြောင်းက KIA တပ်ဆွဲထားတဲ့နေရာများကိုဖေရှားရန်ဖိအားပေးခဲ့ပြီးတော့ကြောက်စိမ့်လုတ်ွက်အချို့ကိုမိရှုဖျက်ဆီးခဲ့ပါတယ်။စစ်ကောင်စီစစ်ကြောင်းဝင်ရောက်လာတဲ့ကဒေသခံတချို့ကဖားကံမျိုးကနေဆုံးခွာသွားခဲ့ပေမယ့်အများစုကတော့မျိုးပေါ်မှာဆက်လက်နေထိုင်နေတာပဲဖြစ်ပါတယ်။ဇွန်လ3ရက်နေ့မှာဖားကံမျိုးနဲ့မော်စီစာကြေးရွာကတင်းအောင်ကျိုင်းကြောက်စိမ့်တူဖော်ရေးလုတ်ွက်ရှိရန်ကူတောင်အားစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာပြင်းထန်စွာပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လူ3ဦးသေဆုံး10ဦးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။ဒါအပြင်ဇွန်လ6ရက်နေ့ညကလည်းလုံခင်းဒေသခွန်စာကုန်းအနီးမှာရှိတဲ့ရန်နဲ့ဓာတ်မြေဩဇာကိုတောင်ကိုစစ်ကောင်စီကဒရုန်းနဲ့ပုံကျဲချခဲ့ရမှာပြင်းထန်စွာပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ကလေး3ဦးအပါအဝင်9ဦးထိသေဆုံးခဲ့ရတယ်လို့သိရပါတယ်။ဇွန်လ9ရက်နေ့မနက်တနာရီခန်းမှာလည်းစိုင်းတောင်ဒေသနတ်မော်အုပ်စုမော်လကင်းရွာမှာရန်တင်ထားတဲ့ကား3စီးနဲ့စီပေါ်စာကားတို့ကိုစစ်ကောင်စီတပ်ကဒရုန်းနဲ့ပုံကျဲချခဲ့တာကြောင့်မီးလောင်ပျက်စီးခဲ့ရပါသေးတယ်။စစ်ကောင်စီကဒေသတွင်းကြောက်တူးဖော်ရေးလုပ်ငန်းများမှာအသုံးပြုဖို့ရန်နဲ့ဓာတ်မြေဩဇာများတူလောင်ထားရာနေရာများကိုပစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့ကိုထူကိုထစနစ်ဖြင့်ကိုတောင်များကိုရှင်းလင်းနေရတယ်လို့သိရပါတယ်။လက်ရှိဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေအရည9နိုင်ကနေမနက်4နိုင်အတွင်းအပြင်းမထွက်ကြဖို့ဒေသခံတွေကို KIA KPDF တွေကအသိပေးထားပါတယ်ခင်ဗျာ။ ဆက်လက်ပြီးမြို့သားမြို့ကစစ်ကောင်စီတပ်အထိုင်ချထားတဲ့ရဲစခန်းကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်ငဇုံမြို့နယ်မြို့သားမြို့ကစစ်ကောင်စီတပ်အထိုင်ရဲစခန်းကိုဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့နေကနီပြောကြားချက်ဖွဲ့မြင်းကြံကထုတ်ပြန်ထားပါတယ်။ဇွန်လ10ရက်နေ့မနက်9:00ခွဲအချိန်မှာစစ်ကောင်စီတပ်နဲ့ရဲအင်အား50ခန်းရှိတဲ့ရဲစခန်းအတွင်းကို60မမ5လုံး40မမ3လုံးတို့ဖြင့်ပြစ်ခတ်ခဲ့ပြီးတော့လက်နက်ငယ်များဖြင့်ဝင်ရောက်ပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့က4ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပြီးတော့ဘူးပေါင်းတပ်ဖွဲ့ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမြင်းကြံတိုက်နယ်3နဂနီပြောက်ကြားပြည်သူ့ကာကွယ်ရေးတပ်ဖွဲ့စကိုင်း Revolution Force SRF နဲ့ငဇုံမြို့နယ်ပကဖအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ခရီးသွားပြည်သူများအနေဖြင့်မန္တလေးမြင်းကြံလမ်းပိုင်းနဲ့ငဇုံမြို့သာလမ်းပိုင်းမှာည9နာရီအချိန်မှမနက်4နာရီအတွင်းလုံးဝသွားလာခြင်းမပြုလုပ်ဖို့ကိုလည်းအသိပေးထားပါတယ်ခင်ဗျာ။ဆလဘီဂျိုးပင်ကောင်းမှာလူငယ်များကိုပေါ်တာဆွဲဖမ်းဆီးနေတဲ့ပြူကောင်းဆောင်ကိုပြစ်ခတ်ရှင်းလင်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်ဂျိုးပင်ကောင်းမြို့နယ်အရှိဘောရီကုန်းကြီးရွာကပြူကောင်းဆောင်အုပ်ချုပ်ရေးမှူးတအူးကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ BTZM GBKPDF ပဲခူးယူမှအခြေပြုတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ10ရက်နေ့ညနေ9:00ခွဲအချိန်မှာဘောရီကုန်းအုပ်ချုပ်ရေးမှူးပြူကောင်းဆောင်မောင်ငိမ့်ကိုလာပေါင်းများစွာစောင့်ကြည့်ခဲ့ပြီးတော့လေထဲစပားကျင်းနေချိန်မှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဆိုပါတယ်။ပြစ်ခတ်မှုအတွင်ပြူကောင်းဆောင်မောင်ငိမ့်ဟာနေရာမှာပဲပွေချင်းပြီးတည်ဆုံးခဲ့ပြီးတော့၎င်းရဲ့လွဲအိတ်ထဲမှလက်ပစ်ပုံးနှလုံးကိုတင်စီရရှိခဲ့တယ်လို့ဆိုပါတယ်။ပြူကောင်းဆောင်မောင်ငိမ့်ဟာစစ်ကောင်စီတပ်နဲ့ပူးပေါင်းပြီးတော့သူနဲ့အဆင်မပြေတဲ့ပြည်သူတွေကိုစစ်မှုထမ်းဖို့ဖမ်းဆီးတာ၊ငွေကြေးအဆင်ပြေတဲ့သူတွေကို350ကနေ200အထိတောင်းပြီးတော့လိုက်ထုတ်ပေးတာတွေလှုပ်ဆောင်နေတယ်လို့သိရပါတယ်။ဒါအပြင်ကုန်းရကွင်းချောင်းမှာအထိုင်ချထားတဲ့စစ်ကောင်စီနဲ့ပြူစော်တီတပ်ဖွဲ့တွေကိုထောက်ပို့ပေးနေသူတအူးလည်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကြည်တောင်းပေါက်ရွာစေယုံဝင်းသေးကိုစစ်ကောင်စီကပေါင်150ပုံကျဲချခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းခရိုင်စင်ကူးမြို့နယ်ကြည်တောင်းပေါက်ရွာစေယုံဝင်းသေးစစ်ကောင်စီကပေါင်150ပုံတလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ပြင်းလွင်ခရိုင်ပကဖကထုတ်ပြန်ထားပါတယ်။ဇုံလ9ရက်နေ့မနက် 9:31 မိနစ်ခန့်မှာတတဦးလေတက်က Jet Fighter တစ်စီးဖြင့်စေယုံဝင်းအတွင်းကိုပေါင်150ပုံတလုံးကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းအမျိုးသမီးတဦးသေဆုံးခဲ့ကတဦးလက်ဖြတ်ခဲ့ရပြီးတော့နှစ်ဦးပေါင်မှထိမှန်တန်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်စေးရုံအဆောင်တလုံးလည်းထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးရေးပျောက်ကြားတက်ထံကိုပြည်သူစစ်မှုထမ်းနှစ်ဦးလက်နက်နဲ့တကွာအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။ဒေါနာစစ်ကြောင်းနှင့်ရေးပျောက်ကြားတက် YGF ထံကိုမုံပြင်းနယ်ရေးမြို့နယ်ခလာရ299တက်ရင်မှပြည်သူစစ်မှုထမ်းနှစ်ဦးလက်နက်နဲ့တကွာအလင်းဝင်လာတယ်လို့ဘူချန်ရစ်မှတရင်ထုတ်ပြန်ထားပါတယ်။စီစီအောင်ပါစမြင်းဆောင်136361နဲ့ညီညီတက်ပါစမြင်းဆောင်136359တက်သားနှစ်ဦးတို့ဟာဇွန်လ3ရက်နေ့ကစထွက်ပြေးလာပြီးတော့ MA1 တလက်ကြီပေါက်၄ပေါက်ကြီ123,000တို့နဲ့အတူအလင်းဝင်ရောက်လာခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပခုတ်ကူခရိုင်လူခဲတက်ရင် Adquake PDF ကသင်တန်းသားတင့်များခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်။ပခုတ်ကူခရိုင်လူခဲတက်ရင် Adquake PDF ကစိတ်အားတက်တံပြီးတော်လန်ရေးခံယူချက်ရှိတဲ့အဖိနှိတ်ခံပြည်သူများဘက်မှရက်တီသောရဲဘော်ရဲမီသင်တန်းသားတင့်များကိုခေါ်ယူနေတယ်လို့ထုတ်ပြန်ထားပါတယ်။တပ်ဖွဲ့ဝင်ရောက်မဲ့သင်တန်းသားအတင့်များအနေဖြင့်အသက်18နှစ်မှ35နှစ်အတွင်းအမိန့်နာခံနိုင်ပြီးတော့ရဲဘော်ရဲဘက်အချင်းချင်းအပြန်အလှန်လေးစားနိုင်သူတပ်ဖွဲ့မှချမှတ်ထားတဲ့စည်းကမ်းချက်များကိုတိကျစွာလိုက်နိုင်သူဖြစ်ရမယ်လို့ဆိုပါတယ်။ဒါအပြင်ပုံကိုယ်ဆွဲဒေတာဆွဲမထားပဲအဖိနှိတ်ခံပြည်သူလူထုအတွက်ဒေါ်လာရေးအောင်မြင်ရေးအတွက်ကြာရတာဝန်တွေကိုကြေပြွန်စွာထမ်းဆောင်နိုင်သူတင်နန်းစင်ပြီးချိန်မှစတင်ပြီးတော့အနည်းဆုံး2နှစ်တာဝန်ထမ်းဆောင်နိုင်သူဖြစ်ရမယ်လို့ဖော်ပြထားပါတယ်။စနစ်တကျစုဖွဲ့လေ့ကျင့်ပြီးတော့စစ်ကိုစစ်နဲ့တူအောင်တိုက်မယ်ရဲဘော်များအနေဖြင့်တာဝန်ထမ်းဆောင်လိုပါက Telegram မှာဆက်သွယ်နိုင်တယ်လို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ ပထမဆုံးသတင်းအနေဖြင့်အကြံဖက်ဆဲအုပ်စုကကော့ဂရိတ်မြို့နယ်ပိုင်ရက်ရွာနေအိမ်စာတင်ကျောင်းကိုဘုံကျဲခဲ့လို့ကလေးများအပါအဝင်၅ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ9ရက်နေ့နေ့လယ်2နာရီခန့်တွင်ကော့ဂရိတ်မြို့နယ်ပိုင်ရက်ကျေးရွာရှိနေအိမ်စာတင်ကျောင်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ကလေး3ဦးဆရာမ2ဦးလူကြီးတဦးစုစုပေါင်း5ဦးသေဆုံးပြီး35ဦးဝန်းကျင်ထိခိုက်ဒဏ်ရာရခဲ့တယ်လို့တမရာယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကအသိပေးထားပါတယ်။ဘုံကျဲခံရတဲ့စာတင်ကျောင်းကကိုထူကိုထနေအိမ်စာတင်ကျောင်းဖြစ်တယ်လို့သိရပြီးအကြမ်းဖက်စစ်တပ်ကလေကျောင်းကနေဘုံ3လုံးနဲ့ကျဲချတိုက်ခိုက်ခဲ့တာလည်းဖြစ်ကနေအိမ်3လုံးလည်းထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်စုပုံ9နှစ်ဝေယံအောင်9နှစ်လာရိတ်ချို10နှစ်ဦးကလာ66နှစ်နဲ့ဆ iam မိုးသူစာ24နှစ်တို့သေဆုံးသွားပြီးထိခိုက်ဒဏ်ရာရရှိသွားသူတွေကတော့မိစဉ်အသက်40နှစ်ဗိုက်ထီအေးဘော်လော်ချန်းအသက်9နှစ်လက်ဖြန်ထီမိုးဆန္ဒထွန်းအသက်6နှစ်ပေါင်ထီထွန်းရတနာအသက်9နှစ်ခြေတော့ထီအောင်ကျော်သူအသက်4နှစ်ခေါင်းထီတွန်းတွန်းအိမ်စီလင်းအသက်9နှစ်ဗိုက်ထီစောဆံမြင့်အောင်အသက်9နှစ်မြက်ခွန်ထီတို့ဖြစ်တယ်လို့ MLA ထံမှသိရပါဗျာ။အကြမ်းဖက်ဆဲအုပ်စုကအယက်သားပြည်သူတွေအထူးသဖြင့်ကျောင်းတွေဆေးရုံတွေဈေးဆိုင်တွေကိုရည်ရွယ်ချက်ရှိရှိနဲ့ပိတ်မှတ်ထားတိုက်ခိုက်တယ်။မြေပြင်မှာရှုံးနေနေတဲ့စစ်ပွဲကိုလေကြောင်းကိုအသုံးပြုပြီးစစ်ဗျူဟာတရက်အနေနဲ့လက်နက်ကင်ပြိပခကာလအတွင်းမှာကျင့်သုံးတယ်။ဒါတွေဟာစစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်စေတဲ့အချက်တွေပဲဖြစ်ပါတယ်။ဒါကြောင့်မို့လို့အကြမ်းဖက်ဆဲအုပ်စုရဲ့လေကြောင်းတိုက်ခိုက်မှုတွေကိုစနစ်တကျမှတ်တမ်းတင်ထားပါတယ်လို့ NUG လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအသိပေးထားပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူများပြားတဲ့အတွက်နောက်ဆက်တွဲသေဆုံးသူအရေအတွက်ထပ်မံတိုးမြင့်လာနိုင်တယ်လို့လည်းသိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ကိုရီးယားတွင်ဗီဇာမဲ့နေထိုင်သူများကိုပြန်ပို့သင့်မပို့သင့်နိုင်ငံခြားသားကာကွယ်ရေးကော်မတီမှဆုံးဖြတ်ချက်ချမှာဖြစ်၍တက်သည့်အထောက်အထားများစုထားရန်အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ကိုရီးယားနိုင်ငံတွင်ဗီဇာမဲ့နေထိုင်သူများကိုပြန်ပို့သင့်မပို့သင့်နိုင်ငံခြားသားကာကွယ်ရေးကော်မတီမှဆုံးဖြတ်ချက်ချမှာဖြစ်၍တက်သည့်အထောက်အထားများစုထားရန် NUG အလို့သမားရေးရာကိုယ်စားလှယ်ကိုရီးယား page ကအသိပေးဖော်ပြပါရယ်။ယနေ့ဆိုးတောင်ပိုင်းလူဝင်မှုကြီးကြပ်ရေးရုံးသို့ရောက်ရှိခဲ့ပါရယ်။Overstay visa မဲ့နေထိုင်သူများအတွက်ဇွန်လ1ရက်မှစပြီးဥပဒေအသစ်ထွက်ရှိထားပါတယ်။တက်တန်းတူစာရွက်ကန်ဆောင်ထားသူများထိန်းသိမ်းရေးစခန်းမှယာယီလွှတ်ပေးရန်လျှောက်လွှာနှင့်မိမိတို့စတင်လျှောက်ထားချိန်ကတင်ပြခဲ့သည့်စာရွက်စာတမ်းအတိုင်းပြန်တင်ရပါမယ်ပြောပါတယ်လို့ဖော်ပြပါတယ်။ဖမ်းမိသူများကိုပြန်ပို့သင့်မပို့သင့်ကိုလာဝကအရာရှိများမှဆုံးဖြတ်မည်မဟုတ်ဘဲနိုင်ငံသားကာကွယ်ရေးကော်မတီမှဆုံးဖြတ်ချက်ချမှာဖြစ်တယ်လို့ဆိုပါတယ်။တက်သေးမခိုင်းလုံမာကပြန်ပို့မည်ဖြစ်ပြီးတက်တန်းလာတိုးသည့်အချိန်တိုင်းတဲ့နိုင်ငံရေးလှုပ်ရှားမှုအထောက်အထားတပ်တွေများပြန်လို့မဖြစ်ကြောင်းတပ်တွေများယူဆောင်လာပြီးတင်ပြရမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဆလဘီနေပြည်တော်တွင်ပြည်သူစစ်မှုထမ်းကိုတရေစစ်သားကကကြေးဖြင့်ထိုးတက်တဲ့သတင်းကိုတင်ပြပေးပါမယ်။နေပြည်တော်ရှိအမှတ်သုံးစစ်ကြောရေးနှင့်တဲခိုရေးတပ်တွင်ဇွန်လ10ရက်ည12ကျော်ခန့်ကပြည်သူစစ်မှုထမ်းစစ်သားကိုနန်းဆောင်ဆိုသူအားတပ်တူတရေစစ်သားတအူးကကကြေးဖြင့်ထိုးတက်မှုဖြစ်ပွားခဲ့ကြောင်းပြည်သူရင်ဝင်စီမှသိရပါသည်။ထိုနှင့်ညနေပိုင်းတွင်ကိုနန်းဆောင်နှင့်တပ်တူတရေစစ်သားတအူးသည်ထမင်းစားချိန်အတွင်ကျွေးမွေးရေးကိစ္စများအတွက်စကားများခဲ့ပြီးည9နာရီခန့်တန်းစီချိန်တွင်လည်းထပ်မံရန်ဖြစ်ခဲ့ကည12နာရီခန့်တွင်အရက်မူးနေသည့်တရေစစ်သားကအိတ်ဆောင်ရှိအပြင်တွင်စောင့်ဆိုင်းနေပြီးကိုနန်းဆောင်သည်အင်သာသို့ထွက်လာစဉ်အနောက်မှလိုက်လာကကကြေးဖြင့်လေဘင်းကိုအကြိမ်များစွာထိုးတက်ခဲ့တယ်လို့သိရပါဗယ်။သေဆုံးသူကိုနန်းဆောင်မှာလေဘင်းတွင်ပေါက်ပြဲဒဏ်ရာများဖြင့်သွေးထွက်လွန်ကာအင်သာအနီးမြက်ခင်းပြင်တွင်ပြစ်ထားခံရပြီးထိုအချိန်အထိအသက်ရှင်နေသေးတယ်လို့သိရပါဗယ်။တက်ဆေးကန်းသို့ပို့ဆောင်ပြီးဂရင်တထောင်ဆေးရုံသို့လွှဲပြောင်းစဉ်လန်ခုလက်တွင်၎င်းမှတေဆုံးသွားခဲ့ကာလူသက်မှုကျူးလွန်သူတရေစစ်သားကိုအချုပ်ချထားတယ်လို့သိရပါဗျ။တေဆုံးသူနှင့်ကျူးလွန်သူနှစ်ဦးစလုံးမှာတက်တူထောက်ပို့တက်မှဖြစ်ကြပြီးဖြစ်စဉ်အပြီးကကပန့်ထောက်ပန့်နှင့်ပို့ဆောင်ရေးညွှန်ကြားရေးမှူးယုံညွှန်ကြားရေးမှူးမှအခင်းဖြစ်ပွားရာတက်တို့ရောက်ရှိလာကာစစ်သားများကိုဆဲဆိုခဲ့သလိုအိမ်ငိုက်နေသည့်စစ်သားတအုပ်ကိုထိုးနှက်ခဲ့တယ်လို့သိရပါဗျ။အထက်ကိုသတင်းတင်ပြရာတွင်ရှေးပိုင်းပြဿနာများကိုဖုံးကွယ်ကာအိမ်သာတို့ရောက်ရှိခြင်းတွင်စကားများရန်ဖြစ်ပြီးမတော်တဆလက်လွန်သွားသောသတင်းလွှင့်ထားကြောင်းနေပြည်တော်စစ်ဆေးနှင့်ထောက်ပို့တဲ့အတိုင်းအဝိုင်း၏အရင်းမြစ်များအရသိရပါဗျခင်ဗျာ။ဆက်လက်ပြီးအမေစုရဲ့280ပြည့်မွေးနေ့အထိမ်းအမှတ်အနေနဲ့ SDP ဖြင့်ရှစ်ကနန်းအသုံးပြုပြီး ပြည်သူအင်အားပြသကြရင်ဆုလက်ဆောင် USD 800နဲ့ပိုလန်8သိန်းဝေမျှနိုင်ပြီးနှွေဥပန်ကမ်ပိန်းမှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။အမေစုရဲ့280ပြည့်မွေးနေ့ထိမ့်မှတ်အနေနဲ့ SDB ဖြင့်ရှစ်ကနန်းအသုံးပြုပြီးပြည်သူအင်အားပြသကြရင်ဆုလက်ဆောင် USD 800နဲ့ပိုလန်8သိန်းဝေမျှနိုင်ပြီးနှွေဥပန်ကမ်ပိန်းမှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်လိုက်ပါတယ်။ဒါအပြင်ကမ်ပိန်း၏ Facebook Post အား Public Share ပေးသူကြာပန်း100ဦးအတွက်လည်းအမေစုမွေးနေ့အမှတ်တရ NOH Gift Card 2000ကျပ်တန်လက်ဆောင်ရအောင်မှာဖြစ်ပါတယ်။အမေကိုစားမွေးနေ့လက်ဆောင်အဖြစ်စူတောင်းမြတ်တာပို့သရင်ပြည်သူသားလင်အဓိကဖြစ်ကြောင်း SDB နဲ့ဘလို့ပါဝင်နိုင်မလဲအသေးစိတ်ကိုဖော်ပြပါ။တပုံချင်းစီနှိပ်ပြီးဖတ်ရှုပါဝင်ကြဖို့နှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီဒေါန်ဆန်းစုကြည်၏မွေးနေ့အတွက်ကမ္ဘာလူထုကိုဗီဒီယိုဆူတောင်းမှတ်တမ်းဖြင့်စီးလုံးမှုပြသရန်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါန်ဆန်းစုကြည်၏ဇွန်လ19ရက်နေ့မွေးနေ့အတွက်ကမ္ဘာလူထုအားဗီဒီယိုဆူတောင်းများဖြင့်ချစ်ချင်းစီးလုံးမှုနှင့်ခံနိုင်ရည်ကိုပြသသည့်သမိုင်းဝင်အမှုအရာတွင်ပါဝင်ရန်တော်လန်အမှုပညာရှင်ခါရာမှဖိတ်ခေါ်ထားပါသည်။ဤလှူရှားမှုသည်ဒေါန်ဆန်းစုကြည်၏ရဲစွမ်းတက်သည့်ငြိမ်းချမ်းရေးဆိုင်ရာဦးဆောင်မှုနှင့်ဆယ်စုနှစ်များစွာပြသခဲ့သည့်အာမန်ကိုဂုဏ်ပြုရန်ညီရွယ်ပြီး Greenie ကမ္ဘာမှတ်တမ်းအဖြစ်တင်သွင်းရန်ဗီဒီယိုဆူတောင်းများစုစည်းမည်ဖြစ်ကာပါဝင်သူများအနေဖြင့်10မှ20စက္ကန့်ကြာ Happy Birthday ဒေါ်ဆန်းစုကြည်ဟုဆိုကာအားပေးမှုသို့မဟုတ်စီးလုံးမှု message များထည့်သွင်းနိုင်တယ်လို့အသိပေးထားပါတယ်။သူမ၏စွန့်လွတ်နစ်နာခံမှုနှင့်စိတ်ဓာတ်ကိုကဘာကမမိတ်လျော့ကြောင်းပြသပြီးတင်း၏အတန်ကိုသမိုင်းတွင်ပါဝင်စေပါဟုဖိတ်ခေါ်ချက်တွင်ဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဝါရှင်တန် DC ရှိတရုတ်တရုံရှိဆန္ဒပြပွဲတွင်ဒေါ်လန်အမှုပညာရှင်ခါရာကစစ်ကောင်စီကိုထောက်ခံမှုရက်ရံတရုတ်အစိုးရကိုတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာပြည်သူများအပေါ်အကြမ်းဖက်မှုများကျူးလွန်နေသည့်စစ်ကောင်စီကိုတရုတ်နိုင်ငံကထောက်ခံအားပေးနေမှုကိုရက်တန်းကရက်ရံဒေါ်လန်အမှုပညာရှင်ခါရာကဝါရှင်တန် DC ရှိတရုတ်တရုံရှိတွင်တောင်းဆိုခဲ့တယ်လို့လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဇွန်လ၈ရက်နေ့ကမြန်မာနိုင်ငံသားများကဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ရာခါရာကတရုတ်ဘာသာစကားဖြင့်ဒီနေ့ကျွန်တော်နှလုံးသားကျွန်တော်တို့ရဲ့နှလုံးသားတွေဟာအစိမ့်စိမ့်အမွာမွာဖြက်စီးခံလိုက်ရတယ်လို့ပြောခဲ့ပါတယ်။တရုတ်နိုင်ငံကိုချစ်မြတ်လို့တော်လဲစစ်ကောင်စီ၏ဘုံကျဲတိုက်ခိုက်မှုမိရှုဖြက်စီးမှုနှင့်ဖိနှိပ်ချင်းချောက်မှုများကိုတရုတ်အစိုးရကမတိကျိုးကျွန်ပြုနေသည်ဟုဝေဖန်ခဲ့ပါတယ်။အာဏာရှင်တွေနဲ့မရက်တီပါနဲ့ရက်တန်းကရက်ငါတို့ပြည်သူတွေအသက်တွေပေးနေရတာလုံလောက်ပြီးငါတို့ပြည်သူတွေကိုမျော်လင့်ချက်တွေငြင်းညံ့မှုတွေနဲ့အနာဂတ်ကိုတိဆောက်ခွင့်ပေးပါ China Communist Party ဝင်ရောက်ဆွတ်ဖက်မှုတွေအခုရက်ငါတို့အနာဂတ်ကိုငါတို့ကိုယ်တိုင်ဖန်တီးမယ်လို့ခါရာကတရုတ်အစိုးရအားတိုက်တွန်းခဲ့ပြီးတရုတ်ဆောင်တဦးအနေဖြင့်၎င်းကပြည်သူများ၏ခံစားမှုကိုနားလည်သောအားဖြင့်ဤဆန္ဒပြပွဲတွင်ပါဝင်ခဲ့ခြင်းဖြစ်ကြောင်းအသိပေးခဲ့ပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Casual တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ပြည်တွင်းသတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့လင်းလက်ຫນွေဦးရေးသားထားပြီးလိုလက်ຫນွေဦးဖတ်ကြားထားတဲ့ငကလဲဆိုတဲ့အစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ငကလဲရှေးလူကြီးဆိုတော့ရှေးရွှေဆွဲပေါ့လေ။ရှေးထုံးကိုလည်းမပယ်နဲ့ဈေးတုံးကိုလည်းမကြွဲနဲ့ဆိုတဲ့ဇကားကိုဖျားဟောထင်နေသူပါ။အတော်ကြီးတယောက်ရှိတယ်ငငယ်ကပြောပြဘူးတယ်။နတ်နဲ့ငကားမလှဲ့စားနဲ့ဆိုတဲ့သဘောပေါ့။နတ်တို့ငကားတို့ဆိုတာသူတို့ပဲလှဲ့မယ်။သူများအလှဲ့မပေးကျင်သူတွေပေါ့။ဆင်းရဲလေးလေးတန်ဝေးကရလေဆိုသလိုပါပဲ။ကျွန်တော်ဒီကာလတွေမှာနောင်တရမိတာတွေရှိပါတယ်။အများကြီးပါပဲ။အဲ့ဒီတဲကတစ်ခုကတော့အနောက်နိုင်ငံတစ်ခုခုကလက်ခံနိုင်တဲ့ပညာရေးတမျိုးမျိုးပါလို့မတင်ယူခဲ့တယ်လေပေါ့။ Jet Fighter တန်းဝိုင်းတွဲတန်ကြားရလို့ဘုံခုကျင်တဲ့ပြင်းစင်ရပြီးပြန်ထွက်လာတဲ့အခါမျိုးအုံးဆိုလက်နဲ့ကြည်တန်ကြားလိုက်ရပြီးအသက်ရှင်နေသေးပါလားအသိဝင်လာပြီးနောက်ပိုင်းစစ်ကြောင်းထိုးလို့ရှောင်ရမယ့်နေရာရောက်လို့နည်းနည်းစိတ်ချရပြီးဆိုတဲ့အခါအဲ့ဒီနောင်ဒတွေတတိကြီးပြန်ပေါ်လာတယ်။ဘိုးကျွေးကလည်းကြည်တယ်။ရှီရင်ဆွဲယောဂါနဲ့လည်းမသိကိုဗစ်ကလည်းကျော်အာနာရှင်စစ်ဖနာအောက်မှာလည်းအလူးလဲတကယ်သာဆိုလောကဒဏ်အထုအထောင်းအောက်မှာပောက်ပြားနဲ့ချစ်ယူရတော့ပါပြီ။အော်နတ်တွေငကားတွေကနေဘယ်ကိုများရောက်သွားပါလဲအဲ့ဒီအတော်ကြီးပြောဘူးတယ်တခါကားတဲ့နတ်ကတော်ကဟောတယ်ကြက်ကြော်နဲ့အရက်ဆက်ရမယ်ဆိုတော့အိမ်ရှင်လို့သူကကြက်ရှာမရလို့တွေ့တဲ့ကြွက်ကြော်ပဲကတ်လိုက်တဲ့ နေနံလည်းတူတယ်လိုက်ဖက်မှုလည်းရှိတယ်အတွေးနဲ့နေမှာပေါ့သူ့ဗိမဲ့နတ်ကတော်ကမကျေနပ်တာလားသူ့လင်နတ်ကပဲမကြိုက်တာလားလူနာကပဲသေနေစိတ်သွားသလားမသိပါဘူးလူနာဆုံးသွားတယ်ဒီတော့လူနာရှင်ကနတ်ကတော်ကိုဆဲနတ်ကတော်ကငြိမ်မခံပဲစနေနာလိုက်တော့ကြွက်ကြော်ဖြစ်နေတာကိုသိသွားတာပေါ့ဒီမှာတင်နိုင်ခွက်ရတဲ့နတ်ကတော်ကအသေးဖြစ်တော်တာပဲဟဲ့နေလူသေးမှာပေါ့နဲတော်နေသေးငါကကြက်ကြော်ကတ်ခိုင်းတာနင်ကကြွက်ကြော်သွားကတ်တယ်နတ်နဲ့ငကမလှဲ့စားနဲ့ဟဲ့ဘာညာပေါ့လေအဲ့ဒီဇာလန်ကြားပြီးကြတဲ့ကအတော်ကြီးခမညာနတ်နဲ့ငကကိုမလှဲ့စားရဲတော့ဘူးလူတွေကိုတော့မသိပါဘူးအတော်ကြီးကပြက်ကတိန်ဝဲရင်တော့ဘေးရင်စာတွေပါတဲ့ပြက်ကတိန်ကိုဝဲတာမင်းလေးမင်းမင်းသားရှုခင်းတပ်ပုံဆယ်လီဆက်တလီတွေနိုးတာကြည့်လိုက်တာနဲ့ဇာတာကွင်းတွေနတ်ခတ်တွေရက်ရစာပြက်တတာတွေတမားညိုတမဖြူအိုးစုံနေတာပါပဲရှောက်ရှက်ခတ်နေတဲ့ပြက်ကတင်ကိုပဲဝဲတာအတော်ကြီးကအော့ပီကျဲကာတွန်းမဖတ်ဘူးပဲကိုဆရာကမဂ္ဂဇင်းတွေကိုနှိပ်ထားတယ်ကာတွန်းထဲမှာလူတစ်ယောက်ကမဂ္ဂဇင်းအသစ်တွေယူချလာတယ်ပြီးတော့ဘေဒင်ကန်ကအရင်ဖတ်တယ်တအုပ်ကဤလအရှိယခီးမတော်အားတဲ့နောက်တအုပ်မှာတော့ယခုလတောင်အယမတော်သင်းတဲ့နောက်တအုပ်ကတော့ဒီလအနောက်ရတုခီးသွားခြင်းရှောင်ပါတဲ့နောက်အုပ်မှာတော့မြောက်ရတုခြီဥပင်မလဲ့ကောင်းတဲ့ထားပါတော့လေဒီလတော့အိမ်မှာပဲနှံ့နေမယ်နောက်ဆုံးတအုပ်ဖတ်ကြည့်လိုက်တော့မျက်မှောက်ကာလယခုလသည်ဇာတာဆန့်လအလွန်တက်သည်ဖြင့်ခီးသွားခြင်းအလုတ်ကိုလုတ်ကိုလုတ်ထိုက်ပြီးသည်အကယ်၍ခီးမတော်အိမ်တွင်နားကနာဖျားအစတေဆုံးခြင်းတိုင်ရောက်ရှိနိုင်၏တဲ့ပြီးရောကမထမ်းဖုံကြီးဟောဟောဟောပဲဟိုခေတ်ကနာမည်ကျော်ကတိကဖြူးเสียရတော့တရားခွေတွေနာနာနာပဲဟဲ့ကောင်လေးနင်ကဘာသိလို့လဲနတ်နယ်ငကားမလှဲ့စားရဘူးဟဲ့အစချီပြီးနတ်ငကားယုံတန်းတွေပြောတော့တာပဲအီမီဆန်အောင်သူ့လောက်မဆန်ဘူးတခါကပြောပါကောစစ်ကြောင်းထိုးခံရတာလေပထမဆုံးကျင်အခုတော့ဘယ်နှကြိမ်မှန်းအောင်မသိတော့ပါဘူးသူတို့ကထိုးလာလိုက်ပြည်တွေကလာတိုက်လိုက်ပြန်ဆုတ်လိုက်ပြည်တွေကပလူပလဲလာလုတ်လိုက်သူတို့ကထိုးလာလိုက်ပြည်တွေပြန်ဆုတ်လိုက်အောက်မင်းသူတို့ကသာထုတ်စည်းထိုးနေတာရွာသားတွေခမရတော့ပြေးလိုက်ဟပုန်းလိုက်ဟရွှေ့လိုက်ဟကြာတော့ပြုတ်လုံးလူလုံးပါပါလိုက်လာတယ်မြို့ပေါ်ကောင်းတို့ရွှေ့သွားဟိုရောက်အစင်းစစ်ခံရပေါ်တာဆွဲခံရအလူခံရရွာကြံခဲ့တဲ့အိုးအိမ်တိုက်တာကအခိုးခံရသွတ်တွေဖြုတ်ခိုးတစ်သားတကားတွေပြတင်းတွေအခိုးခံရအတွင်းပစ္စည်းတွေရောဆိုရင်အဲ့ဒါတွေကအရင်ကတည်းကပြောင်းပြီလေအတွင်းပစ္စည်းအပြင်ပစ္စည်းကတော့ထားပါတော့လူသက်တူလဲပြုတ်လုံးလို့ပါပဲ။နို့ပေမဲ့ပထမဆုံးအချိန်တုန်းကအဲ့ဒီအတော်ကြီးကတတိခဲပြ။အိမ်ကနေဘယ်မှမထွက်ဘူး။အတော်ကြီးထွက်ခဲ့ထွက်လို့ရတော့ပြေးရအောင်ခေါ်တော့ဟဲ့အရှိရက်ကငကားတွင်ကြာနေတယ်မတော်ကြနဲ့အုံးနဲ့။အဲ့ဒီတော့ကျွန်တော်တို့တောင်ကြောင်သွားတာ။အတော်ကြီးခမားငကားကနောက်မှဟိုမှာဘလူးတွေလာနေပြီလို့ပြောတာကိုမရပါဘူး။ကျွန်တော်တို့တရားချမရလို့ထားခဲ့ရတယ်အချိန်နဲ့အမျှအရေးကြီးနေတာကိုသူကတော့ဘုံခုချင်းထဲမှာဗုဒ္ဓံတရဏံကိစ္စာမိနေသလားကိုကြီးကျော်နဲ့ခွတ်တိုင်နေသလားမသိဘူးကြံခဲ့တယ်ဟိုဘက်ဒီဘက်အကျိတ်နဲ့ဖြစ်နေကြတဲ့ဂျားကနေအတော်ကြီးကိုပြည်တွေကကယ်ထုတ်လာရတယ်ဖိုက်တာဝိုင်တွဲ MI-35 စစ်ကြောင်း3-4ကြောင်းအဲ့လိုတွဲလာတာကိုတမဝါယမဆိုင်အားကြလို့ထင်ပါရဲ့ဆက်ပြာလူချင်းရင်အချီလုံးနဲ့တွဲယူရမယ်ဆိုတာမျိုးကျွန်တော်တို့ရွာပြန်ကတ်တော့အတော်ကြီးတို့လိုက်မလာပါဘူးတော်ရဲမှာပဲနေအောင်မယ်အေးချမ်းတယ်အေးကြီးဝဝအေးရတယ်ထမင်းကောင်းကောင်းစားရတယ် ਨੇ ပေါ့ကျွန်တော်တို့ကတော့ရွာပြန်ကတ်လိုက်ပြန်ခွာလိုက်အိမ်ဆောင်နဲ့ရံဖြစ်ထားတဲ့အတိုင်းပါပဲကြာတော့နားကြီးရင်မျက်စိအကျင့်သားရနေပါပြီဒါပေမဲ့ရွာထဲမှာ3ပုံ2ပုံလောက်ပဲကျန်တော့တယ်မိရှုခန်းနာရတဲ့ဝိုင်းပြာပုံတွေဖျို့ဖျဲပျက်စီးနေတဲ့အိမ်တွေခြံတကားအပီးပိတ်ပြောင်းသွားတဲ့အိမ်တွေရွာပြက်ကြီးပါပဲဖြစ်တယ်လို့နှလုံးသွင်းနေရတာပေါ့ဘယ်မှာဖြစ်ဖြစ်ကိုယ့်အိမ်လောက်တော့မပြေဆုံးပါဘူးတချို့ပြန်လာကြတယ်အဲ့ဒီတည်းအတော်ကြီးတို့လည်းပါတယ်အတော်ကြီးတို့ပြန်ရောက်တယ်ကြားလို့သွားလေတယ်ခြံဝင်းထဲမြစ်တွေရှင်းကိုင်းတွေခုတ်မိရှုတန်ရှုအိမ်ထဲလဲကူရှင်းပေးပေါ့ကျွန်တော်တို့လူငယ်တွေတန့်ရှင်းရင်းနဲ့အလောက်ရှုပ်နေသလိုအတော်ကြီးတယောက်လည်းမနာရပါဘူးဖះဆင်တန့်ရှင်းရီတော်ပန်းတော်ကပ်ပြီးတော့အောက်နားကပ်ရက်ကနတ်ဆင်တန့်ရှင်းနတ်ပန်းနှစ်အောင်ဆွဲပေါ့ပြီးတော့လက်ဆွဲတော်ဘေးတင်ပြက်ကလေးကြီးထုတ်ချိတ်ပါလေရောသားသမီးတွေကမျက်မှောင်တွေကုတ်ကုတ်ကျွန်တော်ကလည်းစက်ဖြည်းဖြည်းပါပဲထားလိုက်ပါကွာဆိုတဲ့သဘောအရိပ်ကဲပြလိုက်ရတယ်လူတွေကဒီလိုပဲလေအစွဲလွလွမကျွတ်ဘူးမဟုတ်လားကျွတ်ချိန်တန်တော့ကျွတ်တန်းဝင်ရတာပါပဲ တဖြည်းဖြည်းညှိုးနှွမ်းလာတဲ့ပန်းကလေးကြည့်ပြီးတရားထူရသေးတာပဲ။ဒီနေ့ကရွာဆက်နာအုံကနေဘုံတိကြီးကြလာတယ်။အခင်းဝင်နေတဲ့ပေါင်းတင်၃ယောက်တည်သွားတယ်ဒဇစီ။ဘယ်ကပြစ်လိုက်မှမသိဘူး။တိုက်ပွဲလည်းမဖြစ်ဘူးဆိုတော့လူတိုင်းအလုတ်လုတ်နေကြတာပေါ့။ထန်တက်သူ၊ထန်လီသူ၊ထုံရက်သူ၊ပေါင်းပေါက်သူမလုတ်ရင်ဘယ်သူကလာကြွေးမလဲ။ဘုံကြီးကြောင်းတော့ဟင်းပေါင်းမလွယ်တော့ဘူး။ကိုရေးနဲ့ကိုဒုက္ခများနေချိန်မှာနူရဝဲဆွဲပေါ်လေလက်နဲ့ကြီးအထုခံရတယ်လောက်လက်စတွေပြစ်ချပြီးဝေးရပြေးရတာပေါ့အတော်ကြီးကရှေ့ဆုံးကကျွန်တော်ကပြေးရင်လွှာရင်အရှွန်းဖောက်ချင်လာတယ်အတော်ကြီးနဝါဝါမြောက်မဟုတ်ဘူးလားဆိုတော့တေနာလေးမောရတဲ့အထဲမပြေးတေမာပေါ့အမြောက်ဆန်ကြီးတွေကနဲတာမဟုတ်ဘူးအတန်နဲ့တောင်အိမ်ပြိုတော့မယ်တဲ့ရေးသူလင်းလက်နွေးဦးတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါ Radio NUG မှဆက်လက်အတန်းတွင်နေပါတယ်အခုဆက်လက်ပြီးတော့တော်လန်ဟီတီဂီတာအစီအစဉ်မှာ Fario Ellis ရေးသားထားပြီး Fario Ellis ဆမ်မိုထက်အောင်သူတို့တီဆိုထားတယ်မြမနွေဦးဆိုတဲ့ဒေါ်လန်ဤတဲ့ချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 11.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။ရေတော်ဘုံအောင်ရမည်